ကမ္ဘာကယောဂါကိုဗစ် -19 ကြောင့်ဂျပန်နိုင်ငံမှာရေးပေါ်အခြေအနေကိုဒီကနေ့ပဲထုတ်ပြန်လိုက်ပါတယ်။ယောဂါကူးစက်ကျန်းမာမှုမြင့်တက်နေတဲ့တိုကျိုနဲ့အခြားဒေသ6ခုအတွက်တစ်လကြာအရေးပေါ်အခြေအနေထုတ်ပြန်လိုက်တာဖြစ်ပြီးလူတွေအိမ်ပြန်မထွက်ကြဖို့စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတိုက်တွန်းခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံမှာတော့ကိုဗစ် -19 နဲ့တိုက်ဆုံးသူစင်းကိုတီးခဲ့တဲ့ဇန်နဝါရီလကစပြီးထုတ်ပြန်လာတာမှာဒီကနေ့မှာတော့ပထမဆုံးအနေနဲ့ယောဂါကြောင့်တည်ဆုံးသူတဦးမှမရှိကြောင်းကြေညာခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတော့ COVID-19 ယောဂါကြောင့်ဝန်ကြီးချုပ် Boris Johnson ကိုအထူးကျက်မှကုသဆောင်ကိုတင်လာနေကပြောင်းရွှေ့ခဲ့ရပါတယ်။ဝန်ကြီးချုပ် Johnson ယောဂါအခြေအနေဆိုးလာတာကြောင့်အရေးပေါ်ဌာနကိုပြောင်းရွှေ့ခဲ့ရပေမယ့်အသက်ရှူကူးစက်တော့တတ်မထားရဘူးလို့သူယုံကကြေညာပါတယ်။ဗြိတိန်မှာပိုးပိုးခန္ဓာသူ9000ထက်မနည်းရှိတယ်လို့တင်လာနေမှာတော့တည်ဆုံးသူ400အထိရှိခဲ့တာပါ။ကျန်ကိုရီးယားမှာတော့အင်္ဂါနေ့မှာလူနာသစ်48ဦးသာတွေ့ရှိခဲ့ပြီးအခြေအနေတည်ငြိမ်သလိုအခြေအနေပြန်ဆိုမလာအောင်လူတွေကိုအိမ်ထဲမှာဆက်ပြေးနေကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ဥရောပတချို့မှာလည်းအခြေအနေတွေတိုးတက်လာတဲ့အတွက်အသွားအလာကတ်တမှုတချို့ဖယ်ရှားပေးနေသလိုတချို့ဒေသတွေမှာတော့ပုံမှန်အနေအထားတွေတဖြည်းဖြည်းပြောင်းရွှေ့လာနေပါတယ်။